ပြည်ပကိုအလုတ်သမားစာချုပ် MOU နဲ့တရားဝင်သွားပြီးတော့အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပုံမှန်ပြန်ပြီးတော့လွှဲမပေးဘူးဆိုရင်ပြည်ပမှာအလုတ်သွားပြီးတော့လုတ်ခွင့်အကန့်အသတ်နဲ့ပိတ်သွားမယ်လို့စစ်ကောင်စီရဲ့မြန်မာအလုတ်သမားရဲ့ဌာနကသတင်းထုတ်ပြန်ပါတယ်နိုင်ငံသားထွက်ပြီးတော့အလုပ်လုပ်နေတဲ့သူတွေစီကနေစစ်ကောင်စီကနောက်တနည်းနဲ့ဝင်ငွေရှာနေတဲ့အခြေအနေဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးတော့ကိုငိမ့်ချန်းတင်ပြပေးထားပါတယ်
။ထိုင်းနိုင်ငံအပါဝင်ပြည်ပမှာ MOU အလုပ်သမားစာချုပ်နဲ့တရားဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့လစာငွေရဲ့အနည်းဆုံး25ရာခိုင်နှုန်းကိုမိသားစုစီလတိုင်းဒါမှမဟုတ်3လတစ်ကြိမ်မဖြစ်မနေလွှဲပြောင်းပေးရမယ်လို့စစ်ကောင်စီရဲ့အလုပ်သမားရေးဌာနကစက်တင်ဘာ5ရက်နေ့ကကြေညာခဲ့ပါတယ်။ဒီလိုပြန်လွှဲတဲ့ငွေတွေကိုဗဟိုဘဏ်နဲ့တရားဝင်ငွေလွှဲခွင့်ရထားတဲ့ဘဏ်လုပ်ငန်းတွေကနေတရားဝင်သတ်မှတ်ထားတဲ့ဈေးနဲ့လွှဲရမှာဖြစ်ပါတယ်။ပြက်ကွက်မယ်ဆိုရင်တော့ပြည်ပထွက်ခွင့်ကာလအကန့်အသတ်နဲ့ပိတ်တာ၊ပြည်ပအလုတ်ကိုင်းတက်တေကန်ကတ် OWIC ထုတ်မပေးတာ၊နိုင်ငံကူးလက်မှတ် Password တက်တန်းတိုးမပေးတာတွေလုပ်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဗဟိုဘဏ်ကသတ်မှတ်တဲ့ငွေလဲနှုန်းကဈေးကွက်ပေါက်ဈေးထက်အဆမတန်နည်းနေလို့မြန်မာအများစုကငွေမလွှဲချင်ကြပါဘူး။ဒါကြောင့်သူတို့ကိုပြပဆေလွတ်လိုက်တဲ့အေဂျင်စီတွေကိုဝင်လွှဲဖို့ကိစ္စတွေကိုပါစောင့်ကြည့်စီစစ်ပေးဖို့စစ်ကောက်စီကဖိအားပေးထားပါတယ်။အဲ့ဒီအတွက်အေဂျင်စီတွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ဒီလုပ်ငန်းလုပ်ကိုင်နေသူတို့ကပြောပါတယ်။အေဂျင
်စီတွေကအကုန်လုပ်ပါရောက်တော့ဗျာဒီပတ်စံကကြတော့လုပ်ကမအလွှဲရမယ့်ပတ်စံတော့ဗျာအေဂျင်စီကလွှဲရမယ့်ပတ်စံမဟုတ်ဘူး။အဲဒါကအဲလိုလုံးမှာကကြတော့ကျွန်တော်တို့ကသာတော့အေဂျင်စီကလည်းကလေးတွေကိုရှင်းစနစ်နဲ့ပို့လိုက်တယ်ဆိုရင်တော့မှအဲ့အသေးကိုကျွန်တော်တို့ကတတိယကနေလို့ဖြတ်ချလို့မရဘူးဟဲ့နော်အားရောက်လဲတော့ကလေးတွေကိုလာကပြန်ပေးပြီးတော့မှကျွန်တော်တို့ကကလေးတွေကတိုက်ရိုက်ကြအောင်လို့ပြန်ပြီးတော့ပေးရတယ်ချက်ယူလို့မရဘူးခွတ်သွဲကျင်တဲ့ခါနဲ့ဆိုမလွဲကျင်တဲ့ခါနဲ့မလွဲဘူးပါခင
်ဗျဒေါ်လာငွေလိုအပ်နေတဲ့စစ်ကောင်စီအနေနဲ့ရွှေပြောင်းအလုပ်သမားတွေစီကအကျိုးမြတ်ရဖို့နီလန်းမျိုးစုံနဲ့စ조사နေတာလို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတယောက်ကသူ့အမြင်ကိုအခုလိုပြောပါတယ
်ဟာဒီစစ်ကြီးလူတွေကတော့တရားဝင်ဒီနောက်ကိုဖိတ်ကားကြတာပဲတရားဝင်ကနေတော့ပါပြီးတော့တရှိတယ်ဆိုတာကိုကျွန်တော်လက်ခံထားတယ်အဲ့ဒီတော့ဒီကုန်ပြည်နယ်လို့ခေါ်တဲ့ကောင်မှာတရားဝင်တဲ့အစ်ကိုပြောပြတဲ့ပုံစံမျိုးတွေကသင်္ကန်းပေါ်ပြီးတော့လာတဲ့အခါကျတော့ဒီစစ်တော်မသမားတွေကလည်းတရားဝင်တဲ့ကိုပဲဒီလိုဆက်ကားတော့ပါပဲ။သင်္ကန်းပေါ်ပြလာဆိုဒီလိုဆက်ကြပါပဲ။ဆန်းဆိုင်ရမယ်။ကိုယ်သားတွေကဒီကပို့ပြီးတော့အဆုံးစစ်တရားရှိလာမှာဖြစ်တယ်
။25ရာခိုင်နှုန်းငွေပြန်လွှဲဖို့ချိတ်ဆက်ထားတဲ့ပြပဘဏ်တွေကဖြစ်စေဗဟိုဘဏ်ကထုတ်ပေးထားတဲ့ license ရငွေလဲလုပ်ငန်းတွေကဖြစ်စေဒါမှမဟုတ်နိုင်ငံတကာငွေလွှဲစနစ်တွေနဲ့ဖြစ်စေလွှဲပြောင်းပေးရမယ်လို့အလုံသမားရေးဌာနချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ MOU နဲ့ပြည်ပသွားပြီးအလုံလုံးမဲ့မြန်မာနိုင်ငံသားတွေပြည်တွင်းကိုလစာရဲ့25ရာခိုင်နှုန်းပြန်ပြီးတော့လွှဲပေးဖို့လွှဲမပေးဘူးဆိုရင်အကန့်အသတ်တွေနဲ့ပိတ်ပင်သွားမယ့်အခြေအနေစစ်ကောင်စီကကြေညာတဲ့သတင်းကိုငင်းချန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်